ဘင်္ဂလားဒေ့ရှ်နဲ့ယူအန်နေဆီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးတို့ရုံတို့ရဲ့ပူးပေါင်းဆောင်ရွက်ရေးအစီအစဉ်အောက်မှာမြန်မာနိုင်ငံဘက်ကဘင်္ဂလားဒေ့ရှ်ကိုရောက်နေကြတဲ့ရိုဟင်ညာဒုက္ခသည်9သိန်းကျော်ကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့အထိအထောက်အထားမပုံတင်နေထုတ်ပေးပြသွားပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကဒီကနေ့သတင်းထုတ်ပြန်ပါတယ်။အဲဒီထက်ကဒုက္ခသည်အများစုဟာသူတို့ဘဝမှာပထမဆုံးအကြိမ်အထောက်အထားကပ်ပြားရကြတာလို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ယူအန်စီအာတို့ပူးပေါင်းပြီးကိုယ်ရေးအချက်လက်တွေကိုအတုလုပ်လို့မရနိုင်တဲ့ကပ်ပြားတွေကိုအသက်12နှစ်အထက်ရှိတဲ့သူတွေကိုထုတ်ပေးခဲ့တာဖြစ်ပါတယ်။ဘက်ဆုံစုံလန်းစစ်စစ်ပြီးလုပ်ပေးတဲ့ဒီအထောက်အထားကပ်ပြားတွေကိုတော့ကောက်ဆက်စပစားမှာရှိတဲ့ဒုက္ခသည်စခန်းအားလုံးအတွင်းကလူတွေကိုထုတ်ပေးတာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာရောက်နေတဲ့ဒုက္ခသည်အရေအတွက်ကိုအတိအကျသိနိုင်အောင်လှုပ်ဆောင်တာလည်းဖြစ်ပါတယ်။ဒီလိုလှုပ်ပေးလိုက်ခြင်းအပြင်ဒုက္ခသည်အရေအတွက်နဲ့သူတို့ရဲ့လိုအပ်ချက်တွေကိုအာဏာပိုင်တွေအပါအဝင်ဆန္ဒမှုအကူအညီပေးရေးအဖွဲ့တွေကတည်နိုင်မယ်လို့ဆိုပါတယ်ဒုက္ခသည်တွေအနေနဲ့တစ်ချိန်မှာမြန်မာနိုင်ငံကိုပြန်မယ်လို့ဆုံးဖြတ်ခဲ့ရင်ပေကင်းလုံခြုံစွာပြန်နိုင်မယ်သူတို့ရဲ့ဇာတိဟာမြန်မာနိုင်ငံဖြစ်တယ်ဆိုတဲ့အရေးပါတဲ့အသက်တည်းအချက်အလက်ကိုအခုထုတ်ပေးလိုက်တဲ့အထောက်အထားကပ်ပြားထဲမှာထည့်သွင်းဖော်ပြထားပါတယ်ကောက်ဆက်ပဇာမှာရှိတဲ့ဒုက္ခသည်စခန်းတွေအတွင်းမြန်မာနိုင်ငံဘက်ကရောက်လာတယ်ဆိုတဲ့ရိုဟင်ညာဒုက္ခသည်9သိန်းလောက်ရှိနေပြီးအဲ့ဒီအထက်က9သိန်းခွဲနီးပါးဟာ2019ခုနှစ်ဩဂုတ်လမှာတကြောပြန်ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြတာလို့ဆိုပါတယ်။ဒုက္ခသည်တွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံတဲ့မြန်မာအစိုးရကတော့ဒီလူတွေနေရာပြောင်းနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ခင်ဗျ။